မလေးရှားနိုင်ငံမှာတေတံစီရင်တဲ့စနစ်ကိုပယ်ဖျက်ပြီးတော့ဥပဒေစီရင်မှုအရေးတွေကိုအပြောင်းအလဲလုပ်ဖို့မလေးရှားပါလီမန်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တေတံစီရင်ထားတဲ့သူတွေရဲ့ပြစ်ဒဏ်တွေကိုလျှော့ချပြီးတော့မသေးမချင်းထောင်ဒဏ်ကြခံမှုအပြစ်ပေးတဲ့စနစ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။မလေးရှားနိုင်ငံမှာပြီးခဲ့တဲ့2018ခုနှစ်ကတည်းကတေတံစီရင်ချက်ကိုဆိုင်းငံ့ထားပါတယ်။တေတံကိုပယ်ဖျက်ဖို့မလေးရှားအစိုးရကကြေညာပေးခဲ့ပေမဲ့နိုင်ငံရေးအဖိအားပေးမှုတွေတော့တေတံစီရင်တာကိုဆက်ထားပြီးတော့တရားရုံးတွေကနေတခြားပြစ်ဒဏ်နဲ့အစားထိုးပြောင်းနိုင်နေဆိုပြီးတော့ပြင်ဆင်ခဲ့တာဖြစ်ပါတယ်။ဒီနေ့ပြင်ဆင်ချက်အရကတော့တေတံအစားထောင်ဒဏ်အနှစ်30နဲ့40ကြားမှာသတ်မှတ်ထားပြီးတော့အရင်တုန်းကမသေးမချင်းအကျဉ်းချခံထားရတဲ့ပြစ်မှုကျူးလွန်တဲ့သူတွေကိုပြောင်းလဲသတ်မှတ်တာဖြစ်ပါတယ်။တသက်တကျွန်းထောင်ဒဏ်ကတော့မလေးရှားဥပဒေအရဆိုရင်ထောင်ဒဏ်နှစ်30ဆက်ပြီးတော့ရှိမှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့မှာတေတံစီရင်တာတွေတိုးလုံနေတဲ့အချိန်မှာမလေးရှားကအခုလိုစီရင်ချက်ကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဒီမိုကရေစီရေလှုပ်ရှားသူ၄ဦးကိုတေတံစီရင်ခဲ့ပါတယ်။အာဆီယံနိုင်ငံတွေထဲမှာကမ်ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကတော့တေတံစီရင်မှုကိုလုံးဝပယ်ဖျက်ထားပါတယ်ရှင်။